ကချင်ပြည်နယ်မှာမတ်လဒုတိယပတ်ကဆွန်ဘရဘုံမြို့နယ်တဝိုက်တိုက်ပွဲတွေဖြစ်ခဲ့တဲ့နောက်အဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့မြစ်ကြီးနားပူတာကိုလမ်းကိုအသွားအလာပိတ်ပင်ခဲ့တာဖြစ်ပါတယ်။လက်ရှိမှာလည်းစည်ရေးတင်းမာနေပြီးလမ်းပြန်မဖွင့်နိုင်တာကြောင့်ပူတာမြို့တော်မှာဆန်တဲ့73စီတွေပြက်လက်လာနေတာပါ။ဆန်ရှားပါတာကြောင့်ဈေးတွေအဆမတန်မြင့်တက်လာနေတဲ့အခြေအနေကိုပူတာမြို့နယ်ပြည်ပကိုရောက်ရှိနေတဲ့ဒေသခံတူကအခုလိုပြောပါတယ
်။ဘာလို့လဲဆိုတော့ကောလံပစ်ရဲ့ကြောပေါ်မှာအဲဒီဆံပြက်ကနာဘူတာဝါလူတွေအပြည့်အခံရတယ်။အချို့ကဒီကောလံကောင်းတဲ့နောက်ပိုင်းတချို့ကလေးဘာလို့မလုပ်တော့ဘူးဆိုတော့ဒီဖားစားတဲ့ဒီမှာဆိုဘူတာဝါလူတွေဆိုတော့အထက်ပြည့်နေကြတယ်မြို့ပေါ်အောင်လူတွေဆိုတော့ဟောဒီတာဆံကတဘုံပေါ်တော့ရှိဒီတဘုံကိုတင်းခွေးနဲ့ရောင်းနေကြတယ်။ဒီနေ့ဒီနေ့ဆံနဲ့လည်းဒီဖမ်းဒီကိုတဘုံကိုတင်းနဲ့ရောင်းပြီးနေလို့ပြောရတော့ဘက်စီကတော့အခုတော့ဒီဘောင်တော့ဒင်းတရာကျော်ပြီးလို့ပြောလို့ကလေးတွေကတော့အနည်းဆုံး7တောင်9တောင်အဲ့လိုနေထိုင်ရတယ်လို့ပြောတယ
်ဆန်နဲ့73စီအပြင်အခြေခံစားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းတွေလည်းပြက်လက်နေကြောင်းလည်းပြောပါတယ်ဓာတ်ဆီနဲ့ဒီဇယ်ရှားပါလာတာကြောင့်တယ်လီဖုန်းတာဝါတိုင်းတွေကောင်းကောင်းမလဲပတ်နိုင်ဖြစ်ပြီးတော့ဖုန်းဆက်သွယ်တွေလည်းရပ်ဆိုင်းလာနေပါတယ
်ကျွန်တော်တို့အခုဒီတာဦးဖက်နောင်ဘုံဖက်ကတော့အခုဖုန်းတာဝါတိုင်းလေးကဒီဒီမရှိတော့အဲ့ဒါအကြည့်ကြီးမဖွင့်နိုင်ဘူးဖြစ်နေတယ်ဆိုလာလေးတက်ဖို့လေအဒီဖက်ပိုင်းမှာကျတော့အခုအမူရဒီဆိုတော့နေရာမရတဲ့အတွက်ကြောင့်အဲ့တော့ဆိုလာလေးတုံးလို့မရတော့ဖုန်းလိုင်းအဆင်ပြေသွားဖြစ်တယ်ဟုတ
်ညကြီးနားမျိုးကိုရောက်နေတဲ့ဒေသခံတူကတော့ပူတာဥပတ်ဆက်သွယ်တဲ့အခါဖုန်းလိုင်းတစ်ခုမရရင်တခြားတစ်ခုနဲ့ပြောင်းလဲသုံးစွဲနေရကြောင်းပြောပါတယ
်ဖုန်းလိုင်းကလည်းတစ်ခါလေးပြက်သွားအောင်ပဲဆရာကအဆုံထူးထားရမယ်နေထားဖြစ်နေအဲ့လိုဟိုလိုင်းမကောင်းတလိုင်းနဲ့တခါလေးတော့မိတတ်တယ်ဟုတ်တော့နေချင်းလမ်းတစ်ခါလဲကြာပဲလေဆယ်လကျော်နေအဲ့တချောကတာဝတိုင်းမှာလေဟိုရှက်လေဒီဒီပါလဲသူမထည့်နိုင်ဘူးလေသူလေအဲ့ဒါကတော့ခက်မှာပဲဆရာခက်မှာပဲဆိုတော့လာတော့သူဘသူမှသွားလာခွင့်မပြုတော့ဘူးလေဆရာ
ဓာတ်စီနဲ့ဒီဇယ်စီပြက်လက်တာကြောင့်ဒေသခံတွေဟာသွားလာရေးအတွက်အခက်အခဲဖြစ်ကြရတယ်လို့လေယာဉ်လောက်ကန်ရမှာအသုံးပြုတဲ့လေထွန်ဇက်တွေအတွက်လည်းအခက်အခဲဖြစ်နေကြပါတယ်ဒီအပန်းတွေမှာတော့ဆွန်ဘရဘွန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေကြားစစ်ရေးတမမှုတွေမြင့်တက်လာနေတာကြောင့်ပူတာအူမြို့နယ်ကာလန်တကျောကလုံရှာယန်တန်ခါဝါဒတ်နဲ့ဆွန်ဘီယန်စတဲ့ကျေးရွာတွေကထောင်နဲ့ချီတဲ့ပြည်သူတွေဟာတောတောင်တွေထဲကိုထွက်ပြေးတိမ်းရှောင်နေရပါတယ်ဒီစစ်ဆောင်ပြည်သူတွေဟာစားနပ်ရိက္ခာအခက်ခဲအပြင်မိုးရင်းကာလရောက်လာတာကြောင့်နေအိမ်တဲဆောက်ဖို့မိုးကနဲ့စေးဝါးတွေလည်းလိုအပ်နေကြောင်းဒေသတွင်းသတင်းတွေမှာဖော်ပြကြပါတယ်viewer ကပူတာအူနောင်မွန်မချမ်းပေါ်နဲ့ဆွန်ဘရဘန်ကဒေသခံတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးဒီဒေသရဲ့ပြင်ပကိုရောက်ရှိနေတဲ့သူတွေနဲ့တာအဆက်အသွယ်ရခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ